မြန်မာစစ်တပ်ကအကြမ်းဖက်မှုအလုံးရက်တန့်နိုင်ငံရေးအကျဉ်းသားအလုံးပြန်လုပ်ပြီးဒီမိုကရေစီကိုအမြန်ပြန်လည်ကျင့်သုံးနိုင်ရေးဆောင်ရွက်ရမယ်ဆိုတာကိုအမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့သဘောတူခဲ့ကြတယ်လို့အမေရိကန်သမ္မတအင်ဂျီရောကတင်းနယ်လာနေထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်စကော့တလန်ဂလက်စကိုမှာကျင့်ပါနေတဲ့COP26 ရာဒီဥဒုဆိုင်ရာထိပ်သီးညီလာခံအတွင်းအမေရိကန်နဲ့အင်ဒိုနီးရှားခေါင်းဆောင်နှစ်ဦးတို့တနင်္လာနေ့ကတီးခြားပြည်ဆောင်ဆွေးနွေးတာမှာမြန်မာစစ်အာဏာသိမ်းမှုအရေးကိုလည်းထည့်သွင်းဆွေးနွေးတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းတာကိုစိုးရိမ်ကြောင်းခေါင်းဆောင်နှစ်ဦးဆွေးနွေးခဲ့တယ်လို့တမန်အင်ဂျီရောကြေညာချက်ကဖော်ပြပါတယ်။မြန်မာနိုင်ငံရဲ့အချက်အလက်ဖြည့်ဆည်းရေးအတွက်အရှိတောင်အရှနိုင်ငံများအပြင်အာဆီယံကဘုံသဘောတူညီချက်၅ရက်ချမှတ်ထားပြီးဒီဘုံသဘောတူညီချက်၅ရက်ကိုမြန်မာစစ်တပ်ဘက်ကတာဝန်ယူရင်းအာဆီယံရဲ့ဂျိုးပန်းအထောက်အမှုကိုလည်းထောက်ခံတဲ့အကြောင်းအမေရိကန်သမ္မတကပြောဆိုခဲ့တယ်လို့လည်းကြေညာချက်မှာတွေ့ရပါတယ်။အကြံဖတ်မှုအားလုံးရပ်တန့်ပြီးတွဲဆောင်ဆွေးနွေးရေးတိုက်တွန်းထားတဲ့အာဆီယံဘုံသဘောတူညီချက်တွေကြီးကြီးရောက်ရောက်အကောင့်အထည်မပေါ်သေးတာကိုအကြောင်းပြပြီးမြန်မာစစ်ကောင်ဆောင်ကိုမကြခင်ကကျင့်ပါခဲ့တဲ့အာဆီယံခေါင်းဆောင်များထိပ်သီးအစည်းအဝေးကိုတက်ရောက်ခွင့်မပေးခဲ့ပါဘူးရှင်။